ခင်ဖြူထွေးရေကျွန်တော်တို့ပြည်ပရောက်နေကြတဲ့မြန်မာဗုဒ္ဓဘာသာတွေအတွက်တော့ဖះအကြောင်းကန်သွားခြင်းဖះတရားလုပ်ခြင်းမြန်မာပြည်ထဲမှာလို့အလွယ်တကူသွားဖို့မလွယ်ဘူးဗျာနော
်ဒါပေါ်ကုစော်ဝင်လိုက်ရေမြန်မာပြည်ထဲမှာကြာတော့မြို့ရိုင်းရွာတိုင်းမှာဖုန်ကြီးကျောင်းတွေရှိကြတာမဟုတ်လားပြည်ပမှာကြာတော့မလွယ်ဘူးလေအမေရိကန်မှာဆိုမြန်မာတွေအများစုရှိတဲ့မြို့တွေမှာပဲဖုန်ကြီးကျောင်းတွေရှိတာမဟုတ်လားအဲ့ဒီရေတွက်ကလည်းလက်ချိုးတောင်ရင်လို့ရတယ
်ဟုတ်တာပေါ်မှာခင်ဖြူထွေးရေဥရောပတိုက်တို့အာဖရိကတိုက်တို့အရှေ့လယ်ပိုင်းတို့မှာရောက်နေကြတဲ့မြန်မာဗုဒ္ဓဘာသာဝင်တွေအတွက်ဆိုပိုးတောင်ဆိုသေးတယ်ကိုတိုင်းကိုပြည်မှာလို့မဟုတ်ဘူးလေသူတို့စီမှာကတနင်္ဂနွေလုံးမှာတောင်ဖုန်ကြီးကျောင်းတစ်ကျောင်းရှိချင်မှရှိတာအမေရိကမှာကဖုန်ကြီးကျောင်းရှိတဲ့မြို့ကိုကားမောင်းသွားလို့ရနိုင်သေးတယ
်ဒါကြောင့်ဖြစ်မယ်အခုနောက်ပိုင်းတိုးတက်ပြောင်းလဲလာနေတဲ့ဤပညာတွေရဲ့အခုအညီနဲ့အွန်လိုင်းပေါ်မှာတရားနာလို့ရတဲ့ website တွေဘာသာရေးနဲ့ပတ်သက်တဲ့ blog တွေတဖြည်းဖြည်းများလာနေတာဖြစ်မယ်နော
်သိကြတာပေါ့ဗျာအဲ့ဒါကြောင့်ဒီတစ်ပတ်မှာရေချမြေချရောက်နေကြတဲ့မြန်မာဗုဒ္ဓဘာသာဝင်တွေမကဘူးမြန်မာပြည်ထဲကဗုဒ္ဓဘာသာဝင်တွေပါစိတ်ဝင်တစားနဲ့မိကုန်းနဲ့မေးလို့ရနေတဲ့ဘလော့တစ်ခုအကြောင်းပြောပြမလို့
ဘယ်ဘလော့များလဲကိုဇော်ဝင်းလိုင်ရဲ့
အရှင်ကောမလခေါ်စန်နီနေမင်းရဲ့ဘလော့လေဦးစင်းကသရီးလင်္ကာနိုင်ငံကောလာနီယာတက္ကသိုလ်မှာ Master of Philosophy Unfiltered နေရင်ကနေဒီဘလော့ကိုရေးပြတာတဲ့အဲ့ဒီဘလော့ပေါ်မှာဘလို့မိကုန်းနဲ့မေးကြတယ်ဆိုတာကိုအရှင်ကောမလကိုယ်တိုင်ပြောပြထားတာကိုနားထောင်ကြည့်အောင်
ကျော်ရလာခုရောဘာသာရေးနဲ့မဆိုင်ပဲနဲ့လေသူတို့စိတ်ဟားနေတဲ့ခါကျတော့ဦးဇင်းကိုလာရွေးတိုင်မှာရတယ်လေကျိုးကြတယ်ဦးဇင်းကိုမောင်နှမသားကြီးလို့သူတို့ကသဘောထားနေကြတာဆိုတော့သူတို့ရဲ့မပြေလည်မှုတွေပေါ်လာထားတော့အိမ်တော်ရေးမပြေမမပြေလည်မှုတွေလေဦးဇင်းကိုမေးကြတယ်လေလူငယ်ပိုင်းတွေဆိုရင်ပေါ့နော်ကျိုးကြတယ်ဩဦးဇင်းဒီလိုမိန်းကလေးတယောက်ကိုလိုက်တာကအဲ့မိန်းကလေးမှာယောက်ျားလေးယောက်ျားကြည့်ခဲ့ရင်ဘယ်လိုပြည့်ချစ်သလဲဒါမှမဟုတ်မိန်းကလေးကနေပြီးတော့ဩအိမ်တော်ရှိတဲ့ယောက်ျားလေးကိုသူတို့နဲ့ချင်းကပ်မိရင်ဘယ်လိုပြည့်ချစ်သလဲဘလောက်ဒီကျူးလွန်မှုရင်ဘလောက်ဒီအဖြစ်တွေများလဲဆိုတဲ့ဟာစပြီးရောဦးစင်းကိုသူတို့ပုံမှန်လေးလေးမိတဲ့ပုံတွေလည်းအများကြီးရှိပါတယ်။နောက်တော့ပြန်ဦးစင်းရတယ်အားလုံးကိုကိုယ့်ရဲ့စီမစားခြင်းကိုသဘောထားတယ်လို့ပြောထားလာဆိုတဲ့အခါကျတော့အားလုံးကလည်းဦးစင်းကိုစီမစားခြင်းကိုသဘောထားပြီးတော့သူ့အသိဉာဏ်လေးကိုတော့နောက်တော့ပြန်ပုံမှန်လေးလေးမိကြပါတယ်။ဦးစင်းကလည်းအဲ့ဒီကိုမိတဲ့အခါကျတော့ကိုတက်နိုင်တဲ့လောက်ကတော့ဘယ်လိုလေးဖြစ်အောင်လုပ်ကြကွာ။ရှောင်းနိုင်ရှောင်းတင်းနေတာလေးတော့ကောင်းမွန်ရှောင်းကြပါဆိုရဦးစင်းကလည်းသူတို့ကိုပြောပြပေးကြလေ။
မေးလာတဲ့မေးခွန်းတွေထဲမှာဗုဒ္ဓဘာသာအကြောင်းကြီးပဲပါသလိုတချို့လဲတခြားဘာသာနဲ့ဆိုင်တဲ့မေးခွန်းတွေဘာသာချင်းနှိုင်းယှဉ်တဲ့မေးခွန်းတွေပါပါတယ်တဲ့ဗျ
။ဦးစင်းတို့ဒီမန္တလေးသာနာတက္ကသိုလ်တက်တဲ့ခါတုန်းကဦးစင်းအဲ့မှာ၄နှစ်ကျော်တက်ခဲ့ရတာကိုဦးစင်းတို့အဲ့ဒီမှာသာနာတက္ကသိုလ်မှာသင်ပြီးတာကဒီဘာသာရေးလေးခုအကြောင်းကိုသင်ပေးတယ်လေ။သင်ခဲ့ရတဲ့ခါကျတော့ဘာသာရေးလေးခုအကြောင်းကတော့ဦးစင်းတော်တော်လေးပေါ့နော်။နှစ်နှစ်ချီချီဒီမဟုတ်တော့မှတော်တော်လေးအဲ့ဒါမိကြတော့ရှိရလေအားလုံးရဲ့ပါလာအားလုံးရဲ့ဘယ်လိုပုံစံရှိရဲ့ဘယ်လိုဘယ်လိုပုံစံရှိရဲ့ဆိုတာရတော့ဦးစင်းလည်းတော်လေးလေးလာခဲ့ရတဲ့အတွက်ကြောင့်မို့အဲ့ဒါတွေလည်းသိရှိလို့လည်းဦးစင်းခုဖြေဖြေတဲ့ခါမှာဘယ်ကူလာလဲပါလာပေါ့နော
်ဒါဆိုဘယ်နိုင်ငံတွေကမေးကြတာလဲမသိဘူးနော်အများကြီးလားမသိဘူ
းနိုင်ငံကတော့တော်လေးများတယ်ဦးစင်းခုဖမ်းမိတော့ဆိုရင်စင်ကာပူမလေးရှားဒူဘိုင်းအမေရိကမြန်မာနိုင်ငံနဲ့တဝက်လောက်ပါမယ်ထင်တယ်ကျန်တဲ့တဝက်လောက်ကခုပြောတဲ့ဒူဘိုင်းတို့မလေးရှားတို့စင်ကာပူတို့အမေရိကတို့အဲ့ဒီနိုင်ငံတွေပုံများတယ်။ကျန်တဲ့နိုင်ငံတွေကျတော့နည်းနည်းတယောက်မြောက်လောက်ပဲရှိတယ်မိကုန်းမိတာလေ။ကျန်တဲ့ဟိုအင်္ဂလန်တို့ဆွီဒင်တို့နော်ဝေးတို့အဲ့ဒီနိုင်ငံကတော့တယောက်မြောက်လောက်ပဲရှိတယ
်။ဒီမိလာတဲ့မိကုန်းတွေကိုဖြည့်တဲ့နေရာမှာလဲအရှင်ကောမလကသူတစ်ပါးနဲ့ဖြစ်နိုင်တဲ့ဟာတွေကိုဖြစ်လိုက်တာရှိသလိုတချို့ကိစ္စတွေကြတော့လဲသူနဲ့တကြောင်နဲ့ကြောင်းတက်နေကြတဲ့တခြားတန်ဃာတွေနဲ့တိုင်ပင်ဆွေးနွေးပြီးမှဖြေပြတာမျိုးရှိပါတယ်တဲ့
တန်ဃာဒီမှာ300ကျော်လောက်ရှိရလေသူမပြည့်တဲ့ဟာလေးတွေတချို့ဟာလေးတွေဟောကျန်းကျွန်းနေပါလေပေါ့နော်ဟာပိဋကတ်တမှာဘယ်နဲ့မှပါပါလဲအဲ့ဒီကိုလိုရင်းရဲ့ဟာကကျန်းကျွန်းကကိုမပြည့်တဲ့ခါကျတော့ဦးရင်းထဲပို့ပြီးတော့ဒီပါဠိကျမ်းဂန်တွေကျွမ်းကျင်တဲ့ပုဂ္ဂိုလ်တွေတငယ်ချင်းတွေရှိရလေအဲ့မှာကျတော့ဦးရင်းတို့ကိုလည်းမိတယ်နောက်တစ်ခါမြန်မာကျောင်းရှိရလေမြန်မာကျောင်းရှိရောအဲ့မြန်မာကျောင်းမှာဆုံးမိတဲ့ခါကျရင်လေဦးစင်းတို့မိတဲ့တငယ်ချင်းတွေမိတယ်ဒါဘယ်လိုလိုရှိလဲဆိုရောအဲ့လိုမိတဲ့စာရေးရှိတယ်သူတို့ကလည်းသူတို့ခြားတော့ကမိတယ်ဆိုရင်အာဦးစင်းတို့ကဖြည့်ပေးတယ်မဟုတ်ဘူးဦးစင်းစန္ဒီနေမင်းခေါ်တဲ့အဲ့ရှင်ကောမလကဖြည့်ပေးတယ်အဲ့ဦးစင်းကိုသွားပါပြီးတော့သူကလည်းဦးစင်းကြီးကိုပြန်ပြီးတော့လမ်းညွန်ပေးတယ်အဲ့တော့ဦးစင်းလည်းသူတို့ဦးစင်းမသိတာရှိရင်သူတို့လည်းမိတယ်သူတို့ကလည်းမသိတာရှိရင်ဦးစင်းကိုမိတဲ့ခါကျတော့ပြန်လန်လေးရတော့လူချင်းဆုံးမိတဲ့ခါပဲဖြစ်ဖြစ်ဖုန်းနဲ့ဖြစ်ဖြစ်ဦးစင်းတို့ဒီလိုမြင်းမြန်းလေးရှိကြပါတယ်ဆွေးနွေးလေးရှိကြပါတယ်
ဦးပစင်ကောမလာကဘလို့ရွေချက်နဲ့ဒီဘလော့ကိုရေးပြသွားတာလည်းမသိဘူးနော်
။အော်အဲ့ဒါကဒီလိုမခင်ဖြူထွေးရဲ့ဦးပစင်ကမြန်မာပြည်မှာကတည်းကတောင်တန်းသာသနာပြုတွေဘာတွေလုပ်ခဲ့ဘူးလဲဆိုတော့တတ်နိုင်တဲ့ဘက်ကနေသာသနာဆက်ပြုရအောင်ဆိုတဲ့ရွေချက်နဲ့ခေတ်ပေါ်နည်းပညာကိုအသုံးပြုပြီးသာသနာဆက်ပြုတဲ့သဘောပေါ့ဗျာ
။ဦးစင်ဒီဘလော့ကိုဦးစင်အဲ့မှာ2010နှစ်လပိုင်းရောက်တဲ့ခါကျတော့ဦးစင်စဉ်းစားမိတာကပေါ့နော်။စဉ်းစားမိတာကဦးစင်ကအော်ပြပါပါဆိုတော့ ာနာပြုဖို့အတွက်ကပလင်ပေါ်တက်ပြီးတော့တရားဟောလို့လည်းမရဘူးမြန်မာပြည်မှာလို့တောင်းနှဒေသတွေမှာလို့စာတင်ပြီးတော့လေစာနာပြုပြီးဖို့ကမလွယ်ဘူးပြည်ပမှာရောက်နေတာဆိုတော့လို့လို့ရင်ကောင်းမလဲဘုရားနိုင်ငံဘက်ကကိုလူမျိုးတွေရောတခြားလူမျိုးတွေရောအမှန်တရားကိုသိရှိအောင်ဘယ်လိုလုပ်ပေးနိုင်ကောင်းမလဲစဉ်းစားတဲ့ခါကျတော့ဒီနိုင်ငံမှာ online သုံးရတာစဉ်းစားရလေဟိုဒီဖုန်းကနေပဲသုံးသုံးဘာနဲ့သုံးသုံး online သုံးရစဉ်းစားတဲ့ခါကျတော့ဥစဉ် online သုံးပြီးတော့ဘုရားနိုင်ငံများအမေဖြေတွေလုပ်ပေးမယ်ဆိုပြီးတော့ဥစဉ်အဲ2010လေလာပိုင်းမှာစပြီးတော့ blogspot တခုကိုဥစဉ်စလုပ်လိုက်တယ်လေအဲ့မှာဥစဉ်အမေဖြေတွေဂျီမီယာမီဒီယာလူတွေ Facebook ကမီဒီယာလူတွေကိုဥစဉ်အဲ့မှာပြန်ဖြေပေးရင်းနဲ့ဥစဉ် blog မှာရောကျန်တဲ့ဥစဉ် 9.com site ဒီ22 site မှာရောအဲ့ Facebook မှာဥစဉ်စပြီးရောဒီလိုတင်ပြခဲ့တယ်လေတင်ပြရတယ်အဲ့မှာဥစဉ်ကိုလူကြီးများလာပြီးတော့ဟိုမီဒီယာမီနအားလုံးမိသားတွေကိုဥစဉ်အဲ့လိုပဲတိုင်ခုဆက်ဖြီလာခဲ့တာပေါ့နော်အခုချိန်လေးပေါ့
အရှင်ကောမလာခေါ်စန်နီနေမင်းရဲ့ blog ကိုလေ့လာကျင်ကြတယ်ဗုဒ္ဓတရားတော်တွေနဲ့ပတ်သက်လို့မေးခွန်းတွေမေးကျင်ကြတယ်ပြည့်ညတ်တွေဝိနည်းတွေနဲ့ပတ်သက်လို့မေးကျင်ကြတယ်ဆိုရင်တော့ www.sanninemin.com မှာတွားရောက်လေ့လာနိုင်ကြပါတယ်စလုံးပေါင်းကတော့ sunninaymin.com ဖြစ်ပါတယ်ခင်ဗျာ
တော်ရရှင်တို့အနေနဲ့လည်းကိုယ်တိုင်ရေးထားတဲ့ blog တွေပဲဖြစ်ဖြစ်ဒါမှမဟုတ်ကိုတိထားတဲ့ blog လေးတွေကိုတစ်ဆင့်ပြောပြလိုကြတယ်ဆိုရင်ပဲဖြစ်ဖြစ် bamis@voanews.com ကတစ်ဆင့်ကျမတို့ထံကိုအသိပေးအကြောင်းကြားစေလိုပါတယ်ရှင
်ဝေဖန်အကြံပေးစာတွေကိုလည်းအဲ့ဒီ email ကတစ်ဆင့် blogger ဆိုတဲ့ခေါင်းစဉ်နဲ့ရေးသားပေးပို့နိုင်ကြပါလိမ့်ခင်ဗျာ